ပြုတ်နိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ကြက်ငဲ့တုတ်ကွေးရောဂါပိုးအသစ်ကြောင့်လူ18ယောက်သေဆုံးပြီးတဲ့နောက်နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေကိုပြုလုပ်သွားမယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။အခုချိန်ထိရောဂါပိုးကူးစက်သူအရေအတွက်ဟာ100နီးပါးရှိလာနေပြီးအများစုဟာရှန်ဟိုင်းမြို့အနီးဝန်းကျင်ကဖြစ်ကြပါတယ်။အခုအသစ်ဖြစ်ပေါ်နေတဲ့ H7N9 ကြက်ငဲ့တုတ်ကွေးရောဂါပိုးအသစ်ဟာကျန်းကတည်းချင်းချင်းကြားမှာကူးစက်တာကိုပဲတွေ့ရသေးပြီးတော့လူချင်းချင်းကူးစက်မှုရှိတယ်ဆိုတာကိုသူတွေဒီတွေနဲ့မတွေ့ရသေးဘူးလို့ WHO အရာရှိတွေကပြောပါတယ်။ဒါပေမဲ့ယောဂပိုးကူးစက်ခံရသူတွေထက်ဝက်လောက်ဟာကျန်းကတည်းနဲ့ထိတွေ့ခြင်းမရှိတဲ့သူတွေဖြစ်တယ်လို့လည်းကျန်းမာရေးအရာရှိတွေကပြောပါတယ်။ဒါပေမဲ့ယောဂပိုးကူးစက်သူနဲ့ရေရှည်ထွက်တည်ပြီးကျန်းမာရေးဆောင်ရှားမှုမရတဲ့သူတွေအနေနဲ့လူလူချင်းယောဂပိုးကူးစက်တဲ့တံကိုခံရနိုင်မလားဆိုပြီးတရုတ်ကျမကြီးရရှိတွေကစမ်းသပ်စစ်ဆေးနေကြတာပါတရုတ်အစိုးရကအခုပြုလုပ်နေတဲ့စမ်းသပ်စစ်ဆေးမှုတွေမှာအမေရိကန်ပြည်ထောင်စုနဲ့ဥရောပတိုက်ကပညာရှင်တွေလည်းပူးပေါင်းပါဝင်ကြမှာဖြစ်ပါတယ်ကြက်ငှက်တုတ်ကွေးယောဂါကာကွယ်ဆေးနဲ့ဒီယောဂါကိုကုသတဲ့နေရာမှာအထောက်အကူပြုစေမဲ့ဆေးဝါးဖော်ထုတ်နိုင်မှုတရုတ်နိုင်ငံကစ조사လုပ်ဆောင်နေတာလည်းဖြစ်ပါတယ်တရုတ်နိုင်ငံဟာကမ္ဘာမှာကြက်အကောင်ကြီးအများဆုံးမွေးမြူတဲ့နိုင်ငံဖြစ်တဲ့အပြင်ကျေးလက်ဒေသမှာရှိတဲ့ကြက်အများစုဟာလည်းလူတွေနဲ့နီးကကရှိနေတဲ့အတွက်ကြက်ငှက်တုတ်ကွေးဖြစ်နိုင်ခြေအများဆုံးနိုင်ငံဖြစ်တယ်လို့ယူဆထားကြတာလည်းဖြစ်ပါတယ်